တပြည်လုံးသကောင်စင်းကောက်ယူမဲ့ရဲ့ဤကလာရာနဲ့အမျှမရှင်းလင်းနိုင်သေးတဲ့ပြဿနာတွေရှိနေတာကြောင့်တန်ရင်သားတွေကြားမှာဝေဖန်ပြောဆိုမှုတွေလည်းတဖြည်းဖြည်းကျေလောင်လာနေပါတယ်။ဒီပြဿနာတွေဟာမြန်မာနိုင်ငံမှာလူမျိုးပေါင်း135မျိုးရှိတယ်ဆိုတာကိုအခြေခံပြီးဆောင်ရွက်လို့ဖြစ်တယ်လို့ SNL အဖွဲ့ကဦးဆိုင်ညွန့်လွင်ကသုံးသပ်ပါတယ်
။135မျိုးမှာလက်တွေ့မှာကြတော့လက်တွေ့နဲ့ကွာဟနေရတယ်။ဆိုတော့အဲ့ဒါကိုသူကကွန်ပျူတာပဲလုပ်လိုက်တဲ့ခါကျတော့ဒါလူလူတွေကိုချပြလိုက်တဲ့ခါမှာအကန့်ကွက်မှုတွေဆန့်ကျင်မှုတွေဖြစ်လာတော့ဒါအခုတော့ပြောမရတော့ပါဘူး။ပြီးတော့မှပဲပြန်ပြင်ပြီးတော့ပြန်ဆွေးနွေးရမယ့် issue တခုဖြစ်လာတယ်။
လွှတ်တော်မှာလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကလူမျိုး135မျိုးသတ်မှတ်ချက်ဟာသကောင်စင်းကောက်ယူပြီးချိန်မှာအလျှော့အတင်းလုံးနိုင်မှာဖြစ်တယ်လို့ပြောဆိုပါတယ်။ဒါပေမဲ့လက်တွေ့မှာလူမျိုး135မျိုးသတ်မှတ်ချက်အရဆောင်ရွက်တာမျိုးတွေရှိတာကြောင့်135မျိုးမှာပါဝင်ခြင်းမရှိတဲ့ဇိုမီလူမျိုးတွေအနေနဲ့ပါတီထောင်ခွင့်ဆုံးရှုံးသွားရတယ်လို့ဦးဆိုင်ညွန့်လွင်ကထောက်ပြပါတယ်။နောက်ဆက်လက်ပြီးပေါ်ပေါက်နေတဲ့ပြဿနာများကတော့တမိုင်းဆင်လာယဉ်ကျေးမှုနဲ့ဘာသာစကားမတူတဲ့လူမျိုးများကိုမျိုးနွယ်စုတစ်ခုထဲမှာထည့်ထားလိုက်တာမျိုးကြောင့်တချို့ကမကြေမနက်ဖြစ်နေကြပါတယ်။ဥပမာလာဟုလူမျိုးတွေကသူတို့ဟာရှမ်းမျိုးနွယ်စုမဟုတ်ပါဘူးလို့ပြောဆိုနေပါတယ်။လာဟုဒီမိုကရက်တစ်ပါတီရဲ့နိုင်ငံသားရေးတာဝန်ခံကြာယီရှဲကအခုလိုပြောပြပါတယ်။
ကျွန်တော်လာဖူနေရှာကတော့တမန်စီဆေးရတီချက်စီနဲ့ဆိုတော့တက်တရထောက်ထောက်ရမြန်ကြီးရှိပါတယ်ဒါနဲ့မြန်မာဒေတာတော့အချင်းနဲ့မြေမြေကျောက်ဆန်းနဲ့ရောင်းတော့နေထိုင်မှုရှိပါတယ်ကျွန်တော်ရုပ်ပြီးမှဆေးလက်လာဖူကိုတီချက်လူမျိုးတမျိုးအနေနဲ့တာဝါပေးထားပါတယ
်ဒါအပြင်ဒဂုံစင်းကောက်ယူပြီးတဲ့နောက်လူမျိုးစုတွေကိုလူဦးရေအလိုက်တက်ဆန်ရပြည်နယ်နဲ့တိုင်းတွေမှာလူမျိုးစုဝင်ကြီးတွေပေးရမှာလဲပြဿနာပေါ်လာနိုင်တာဖြစ်ပါတယ်လက်လောအနေနဲ့ကချင်ပြည်နယ်မှာလီဆူးနဲ့ရဝမ်ကိုတိုင်းရင်းသားကြီးရဝင်ကြီးပေးထားတာနဲ့ပတ်သက်ပြီးကန့်ကွက်မှုတွေပေါ်ပေါက်နေပါတယ်။ကချင်ပြည်နယ်တွင်ကချင်လူမျိုးစုဟာလက်ရှိအားဖြင့်6ဆုသာရှိပေမဲ့လက်တွေ့မှာတော့လူမျိုးစု12ခုရှိနေပါတယ်။ဒါဟာလည်းလူမျိုး135မျိုးမပြည့်ပြည့်အောင်ဖြည့်ထားတာနဲ့တူနေတယ်လို့အမျိုးသားလွှတ်တော်ကကချင်လွှတ်တော်အမတ်တူဖြစ်တဲ့ဦးချေရောဘူးကပြောပါတယ်
။အခုကော်မတီတို့ဒူလျန်တို့ခခုတို့ဆိုတာကခခုဆိုတာမြင့်ညာပိုင်းကိုခေါ်တာအဲ့တော့ကိုဟိုးရှေ့အင်္ဂလိပ်ခေတ်တုန်းကဒီ1920ကျော်တုန်းကကောက်စစ်တမ်းလုပ်ခဲ့တဲ့ဥစ္စာလူတွေကအင်္ဂလိပ်တွေကခခုဆိုတာသူကလူနာမည်ထင်နေတာဟိုးတုန်းကဥစ္စာကို135မျိုးမပြည့်ပြည့်အောင်လုပ်မယ်ဆိုပြီးမှဒါထည့်ထားတာကိုကနည်းနည်းလေးဟွာဖြစ်သွားတာပေါ့ကုတ်နံပါတ်ဖုံးပါသွားပါတယ
်အခုလိုလူမျိုးတွေဖုံးပွားမှုရှိနေတယ်လို့ကြံခဲ့တဲ့လူမျိုးတွေလည်းအများကြီးရှိသေးတယ်လို့ဆိုပါတယ်ဒီအခြေအနေတွေကြောင့
်ပေါင်းဆက်ချင်းညနေချင်းနဲခဲ့တာပေါ့အားနေခဲ့လို့ဒီလိုဖြစ်လာတာပေါ့လေအမှန်ဆိုင်ဒီဥမာကချင်ဆိုလဲကချင်ရိုးရစပီနဲ့အဲ့ဒီကလူကြီးတွေနဲ့ညှိလိုက်ရင်ဒီဒူလန်တို့ခခူးတို့ဆိုတာကချင်းဖောပဲလေအဲ့လိုပေါ့အဲအဲ့လိုမျိုးပါပဲအဲတကယ်လို့ချင်းမှလဲချင်းရိုးရစပီရင်ချင်းမှုကောင်းဆောင်နေနဲ့ညှိလိုက်ရင်တော့ဒါအဆင်ပြေသွားမယ့်ကိစ္စကိုအဲ့လိုမလုပ်ဘဲနဲ့သူကတိုင်းနဲ့ဟို135မျိုးရှိတယ်အစီအစီအမတွေကိုဒီလောဘကတွေနဲ့ညှိနှိုင်းပြီးမှဒါသူတို့တင်တန်းပေးပြီးမှကောက်မယ်ဆိုတော့လူတွေကတော့နည်းနည်းတော့စိုးရိမ်နေကြတာပေါ့
ဥချေရောဘူးပြောပြသွားတာပါဒီကိစ္စတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့လကတိုင်းရင်းသားအဖွဲ့အစည်းပေါင်း40ကျော်ကလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကိုစာဆောင်ပေးပို့ခဲ့ပါတယ်ဝန်ကြီးဌာနကလည်းဒီကိစ္စနဲ့ပတ်သက်ပြီးတိုင်းရင်းသားတွေနဲ့တွေ့ဆုံခဲ့တယ်လို့ဆိုပါတယ်တွေ့ဆုံခဲ့ပြီးတဲ့နောက်တကောင်စင်းကောက်ယူပြီးချိန်မှာတိုင်းသားတွေအားလုံးနဲ့ပြန်ထိုင်ပြီးတဲ့နောက်ပြင်စရာရှိတာတွေကိုပြင်ပေးမယ်လို့ကတိပေးခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဝန်ကြီးဌာနအနေနဲ့တရားဝင်စာထုတ်ပြန်ခဲ့ခြင်းမရှိဘူးလို့ဆိုပါတယ်။လက်ရှိမှာတော့အစိုးရနဲ့စစ်ပွဲတွေဖြစ်နေတဲ့ကရယူအဖွဲ့ကသူတို့နယ်မြေအတွင်းတကောင်စင်းကောက်ယူရမှာအခက်အခဲတွေရှိနေတာကြောင့်တကောင်စင်းကောက်ယူဖို့မဖြစ်နိုင်ဘူးလို့ထုတ်ပြန်လိုက်တာပဲဖြစ်ပါတယ်။KIO ရဲ့ဒီပြောဆိုချက်ကြောင့်ကချင်ပြည်နယ်အတွင်း30ရာခိုင်နှုန်းသောလူတွေဟာဒဂုံစင်းမှာပါလာဖို့မရှိတော့ဘူးလို့သိရပါတယ်ခင်ဗျ